ောများနေတဲ့ Disney Plus Streaming ကတော့အမေရိကမှာ November 12ရက်နေ့ကစနေပြီးကိုသားညုံရေပထမဆုံးနေ့မှာပဲဝင်ဆောင်မှုယူတဲ့လူတွေကထင်ထားတာထက်အများကြီးများတယ်လို့ Disney ကုမ္ပဏီကပြောတယ်ရှင
်။ဟုတ်တယ်မဆမမော်က Disney ရုပ်ရှင်ကားတွေအပြင် Iron Man တို့ Thor တို့လိုမျိုး Marvel က Super Hero ရုပ်ရှင်ကားတွေနောက် Star Wars Jedi စစ်ပွဲကားတွေပါကြည့်နိုင်မဲ့ Disney Plus ကို American, Canada နဲ့ Netherlands နိုင်ငံတွေမှာ November 12ရက်မှာစပြီးတော့ဝင်ဆောင်မှုပေးနေတာမဟုတ်လားဗျ။
online ကနေပြီးတော့ရုပ်ရှင်တွေရုပ်သံစီးရီးတွေမှတ်တမ်းရုပ်ရှင်ကားတွေကိုဓာတ်ရိုက်ငှားကြည့်လို့ရတဲ့ streaming ဝင်ဆောင်မှုတွေကအခုနောက်ပိုင်းလူကြည့်ပိုများလာနေချိန်မှာ Disney ကုမ္ပဏီကလည်း Disney Plus ကိုမိတ်ဆက်တာရှင် Disney ဆိုတာကဒီ Mickey Mouse တို့ Minnie Mouse တို့ကိုဖန်တီးထားတဲ့ကုမ္ပဏီလေ Mary Poppins တို့ Sleeping Beauty တို့ Frozen တို့ Lion King တို့လိုကလေးရောလူကြီးတွေပါနှစ်သက်ကြတဲ့ cartoon ကားပေါင်းများစွာကိုဖန်တီးထုတ်လုပ်ပြခဲ့တဲ့ကုမ္ပဏီကြီးဆိုတော့အဲ့ဒီကုမ္ပဏီကလုပ်တဲ့ live streaming ဝင်ဆောင်မှုအသစ်ကိုစိတ်ဝင်တစားစောင့်နေကြတာကြားပြီ
း Disney Plus ဝင်ဆောင်မှုပေးမယ်ဆိုတဲ့ကဘယ်တော့လဲလစဉ်ကြီးနှစ်စဉ်ကြီးဘယ်လောက်ပေးရမလဲဆိုပြီးတော့မင်းနေကြတဲ့သူတွေကလည်းမနှဲပါဘူး Now online streaming ဈေးကွက်ထဲမှာ12နှစ်လောက်ကြိုရောက်နေတဲ့ Netflix မှာပြနေတာတွေတက်ဘာတွေပိုထူးလာမလဲဘယ်လောက်ပိုကောင်းမလဲလို့သိကျင်နေကြတာလေ
တခြား online streaming လုပ်ငန်းတွေထက်ကိုဘာထူးမလဲဆိုတာကို Walt Disney Animation Studio ကြီးရဲ့ဥက္ကဋ္ဌ Clark Spencer ကိုယ်တိုင်ပြောပြတာပဲနားထောင်ကြည့်ရအောင်ပ
ါ When you look at Disney Plus and you see the breadth of that library when you see that there's Disney animation and Pixar animation there's Lucasfilm there's Marvel there's National Geographic and you think about the library
Disney Plus ကိုကြည့်မယ်ဆိုရင် Disney Animation ပါတယ် Pixar Animation ပါတယ် Lucasfilm ထုတ်လုပ်ရေးပါတယ် Marvel ပါတယ် National Geographic ပါတယ်အဲ့ဒီရိုက်ကူးထုတ်လုပ်ရေးလုပ်ငန်းတွေကနေထုတ်လုပ်ပြသခဲ့တဲ့ရုပ်ရှင်ကားမှတ်တမ်းရုပ်ရှင်ကားတွေကအများကြီးမှအများကြီးကိုကြည့်နိုင်မှာပ
ါသူပြောသွားတဲ့အတိုင်းပဲရှင် Disney Plus က Disney ကုမ္ပဏီကထုတ်လုပ်ပြသတဲ့ရုပ်ရှင်ကားတွေရုပ်သံစီးရီးတွေပဲမဟုတ်ဘူး Pixar Studio ကဖန်တီးထားတဲ့ Animation Cartoon ကားတွေဥပမာလူကြီးလူငယ်ကြိုက်တဲ့ Toy Story တို့ Monsters Inc. တို့လိုမျိုး Animation Cartoon ကားတွေအများကြီးပါမယ် Avengers တို့ Iron Man တို့ Thor တို့ Captain America တို့လိုမျိုး Marvel Super Hero ဇာတ်ကောင်တွေကိုရုပ်ရှင်ရိုက်ထားတဲ့ကားတွေပါမယ်။နောက်1989ခုနှစ်ထဲကစပြီးတော့ထုတ်လုပ်ပြသခဲ့တဲ့မူလ Classic Star Wars ရုပ်ရှင်ကားတွေအပါအဝင် Star Wars Jedi ရဇာတ်ကားတွေအားလုံးကိုကြည့်နိုင်မယ်။နောက် National Geographic Company ကရိုက်ကူးထားတဲ့ရုပ်ရှင်မှတ်တမ်းရုပ်ရှင်တွေကိုကြည့်နိုင်မယ်ဆိုတော့မနှဲလှဘူးရှင်။နောက် Disney ဆိုတာကဒီမိသားစုဖျော်ဖြေရေးဖြစ်တာကြောင့်မလို့ညဉ့်ဉန်းရိုင်းပြတဲ့ပြောက်ွက်တွေပါတဲ့ R-rated ကားတွေ Disney မှာကြီးနိုင်မှာမဟုတ်ဘူးတဲ့
1992ပိုင်းတွေကအမေရိကန်ပြည်သက်တွေရှိနေတဲ့ Star Wars ကို Disney Plus မှာပထမဆုံးရုပ်သံ series အနေနဲ့လည်းပြနေတယ်ဗျ The Mandalorian ဆိုတဲ့ Star Wars series episode တစ်ခုကိုဒေါ်လာသန်း100လောက်တော့မှအကုန်ခံပြီးတော့ရိုက်ထားတာတဲ့ Galactic Empire ကြီးပြိုကွဲသွားပြီးတော့First Order အာဏာရှင်တွေပေါ်မလာခင်စက်ကြားကာလကိုအခြေခံပြီးတော့ The Mandalorian ကိုဇာတ်အိမ်တည်ထားတာဗ
ျ Lucasfilm ကဖန်တီးတဲ့ Mandalorian ကိုရုပ်ရှင်ကားအနေနဲ့မဟုတ်ဘဲ online ပေါ်မှာပဲ streaming လုပ်ကြည့်နိုင်မဲ့ပထမဆုံး Star Wars ရုပ်သံ series မျိုးတစ်ကမ္ဘာလုံးက Star Wars ပရိသတ်တွေကတိတ်ကိုစိတ်ဝင်စားကြတာအဲဒါကြောင့် Disney Plus ကို American, Canada နဲ့ Netherlands သုံးနိုင်ငံမှာပဲဝင်ဆောင်မှုစပြီးတော့ခြံတဲ့နိုင်ငံတွေကပရိသတ်တွေကတိတ်မချေနှက်ကြဘူးလေ
အခုလိုမျိုးလူကြိုက်များကြော်ကြတဲ့ရုပ်ရှင်တွေရုပ်သံဇာတ်လမ်းတွဲတွေမှတ်တမ်းရုပ်ရှင်တွေကို Disney Plus ဝန်ဆောင်မှုယူထားတဲ့သူတိုင်းကြိုက်တဲ့အချိန်မှာအချိန်မရွေးကြည့်နိုင်မဲ့အပြင် Disney ကုမ္ပဏီကဖန်တီးတဲ့ရုပ်ရှင်တွေကိုလည်းအကန့်အသတ်မရှိကြည့်နိုင်ကြမှာမဟုတ်လို့တခြားဝန်ဆောင်မှုတွေထက်သူတို့ Disney ကထူးတယ်လို့ Clark Spencer ကအခုလိုပြောပါတယ
် Obviously there'll be a lot of players out there but I think for us having that depth of that library and the storytelling talent
တခြား online streaming လုပ်ငန်းတွေအများကြီးရှိမှတည်ကြပါတယ်ဒါပေမဲ့ Disney Plus မှာကအမျိုးအစားမျိုးစုံရုပ်ရှင်ကားတွေကိုကြည့်နိုင်ကြမယ့်အပြင်ဇာတ်လမ်းတွေကိုတူမတူအောင်တရုပ်ဖော်ပြနိုင်တဲ့ Disney Studio ရဲ့ထူးခြားမှုကတခြားဝန်ဆောင်မှုတွေနဲ့ကွဲပြားထူးခြားနေလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။ online ပေါ်မှာဓာတ်ရိုက် streaming ဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတွေမှာလက်ရှိလူကြီးအများဆုံးက Netflix ဝန်ဆောင်မှုပါ။မြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်ဝန်းမှာ Netflix ဝန်ဆောင်မှုယူထားသူကအခု2019ခုနှစ်အတွင်းမှာတန်း160လောက်ရှိတယ်လို့ New York Times သတင်းစာဆောင်းပါးတစ်ပုဒ်မှာဖော်ပြပါတယ်။Amazon ရဲ့ဒီ Amazon Prime ဝင်ဆောင်မှုယူထားသူကလည်းတန်း100လောက်ရှိတယ်။နောက် Hulu Streaming ဝင်ဆောင်မှုယူပြီးရုပ်ရှင်ကြည့်သူကလည်းတန်း30လောက်ရှိတယ်တဲ့။ဝင်ဆောင်မှုတိုင်းမှာဒီထူးထူးခြားခြား content တွေရှိနေတော့သူပြည်သက်နဲ့သူပဲ Apple Company ကလည်း Apple TV Plus ဆိုပြီးတော့မှ Disney Plus ထက်ကိုရပ်ပိုင်းမဲ့ Sobi Streaming ဝင်ဆောင်မှုအသစ်ကိုစခဲ့သေးတယ်
။အဲ့ဒါကြောင့်မလို့အခုလဲ Disney Plus ဝင်ဆောင်မှုကိုစိတ်ဝင်စားလို့အရင်ယူထားပြီးသားဝင်ဆောင်မှုတွေဖြတ်မလားဆိုတော့လည်းမဖြတ်ဘူးလို့ Disney ပြည်သက် Kathleen Casino ကပြောတာဗျ။
I don't think I'm going to quit it. I think I'm just going to add on cuz I watch like from Hulu I watch some shows.
Tomorrow Netflix ဝင်ဆောင်မှုကိုဖြတ်ပြစ်မယ်မထင်ပါဘူး. Disney Plus ကိုပဲဝင်ဆောင်မှုထပ်ယူပြစ်မယ်လို့ထင်ပါတယ်. Hulu ကိုလည်းချမကြည့်ပြတယ် Netflix ကတချို့အစီအစဉ်တွေကိုလည်းကြည့်ပြပါတယ်အခုဆိုရင် Disney ကနေလည်းကြည့်ပြအောင်ပ
ါ Disney ရုပ်ရှင် Frozen ပရိသတ်တယောက်ကလည်း Disney Plus မှာမှာကြည့်နိုင်မယ့်အစီအစဉ်တွေကြောင်းဝန်ဆောင်မှုယူဖို့စိတ်ဝင်စားနေတယ်ဗ
ျ I think so it's like a Netflix but for Disney from what I understand and I heard they're going to do a Frozen
Netflix လို့မျိုးဒါပေမဲ့ Disney ကလို့ကျွန်မနားလည်ထားပါတယ် Frozen ရုပ်ရှင်ကားကိုဘယ်လိုရိုက်မလဲဆိုတော့မှတ်တမ်းရုပ်ရှင်ပြမယ်လို့ကြားသိထားတော့အဲ့ဒါကိုကြည့်ရဖို့ကျွန်မစိတ်လှုပ်ရှားနေပါတယ
် Disney Plus ဝင်ဆောင်မှုကိုလဆင်ကြီးပေးယူမယ်ဆိုရင်တစ်လောက် American Dollar 9 Dollar ပေးရမယ်တစ်နှစ်ဝင်ဆောင်မှုယူမယ်ဆိုရင်တော့တစ်နှစ်ကို Dollar 90ပေးရပါမယ်အခုလိုမျိုး Online Streaming ဝင်ဆောင်မှုတစ်ခုပြီးတစ်ခုပေါ်လာတော့ပုံမှန်ရုပ်သံအစီအစဉ်တွေဂျိုရုကတဆင့်ပြတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုကြည့်တဲ့သူပို့ပို့ပြီးတော့နှဲသွားမယ်လို့လေးလာသူတွေကခံမှန်းကြပါတယ်2020ခုနှစ်လောက်ကြာလို့ရှိရင် American 9ယောက်မှာတယောက်က TV ကလာတဲ့အစီအစဉ်တွေကိုကြီးကြရုံမှာမဟုတ်ဘူးလို့ကြိုတွက်ထားတဲ့ကိုသားညိုဦးရ
Cable TV အခပီးရုပ်သံ line မှာတော့ပရိသတ်ကခိုင်နေတော့မှာပြ Game of Thrones လို့ဒီ HBO ကရိုက်တဲ့ရုပ်သံ series မျိုးတွေကြောင့်မလို့အခပီးရုပ်သံ line တွေရဲ့ပရိသတ်တွေကလည်းခိုင်မှာအားပေးနေကြရုံမှာအဲ့ဒါကြောင့်မလို့ Disney Plus အနေနဲ့ရည်ရှည်ပရိသတ်တွေရှိနေဖို့တော့လှုပ်ဖို့လိုတယ်လို့အကြံပြုကြတယ်မဆူမမော
Disney Company ကတော့9နှစ်အတွင်းမှာဒီ Disney ပရိသတ်တန်60ကနေပြီးတော့တန်90ကြာရမယ်လို့တွက်ထားတာပဲရှင်။အခုလိုမျိုး streaming ဝင်ဆောင်မှုတွေကြောင့် internet ချိတ်ဆက်နိုင်တဲ့ 4K TV တွေလည်းသူ့ထက်ကအေးသွေးကားအောင်စမ်းသစ်အောင်ထွင်နေကြတယ်လေ။ Apple TV လိုမျိုး streaming media player တွေကလည်းရှိလာပါတယ်။ Disney Plus ဝင်ဆောင်မှုကို TV ပေါ်မှာကြည့်နိုင်တယ်လို့ computer ပေါ်မှာလည်းကြည့်နိုင်မယ်။ mobile လက်ကင်ဖုန်းတွေ tablet computer တွေပေါ်ကလည်းကြည့်နိုင်ပါမယ်။ဒါရင်မက PS4 တို့ Xbox One တို့လိုမျိုး game ကစားတဲ့ set တွေကနေလည်း streaming လုပ်ပြီးတော့ကြည့်နိုင်မှာဖြစ်ပါရဲ့ရှင်။